ထိုင်းနိုင်ငံမကောက်မြို့တော်မှာဈေးဝယ်ကုန်နိုင်ကြီးတွေစတင်ကြောင်းတွေနဲ့စားသောက်ဆိုင်တွေဒီကနေ့ပဲပြန်ဖွင့်ပါတယ်။ဒါကြောင့်လဲကာယောဂါဆိုင်ရာတင်းကျပ်တဲ့ကန့်သတ်ချက်တွေ၃လနီးပါးချမှတ်ထားရကအခုတော့အခြေအနေတွေပုံမှန်လိုပြန်ဖြစ်လာပါတယ်။
คิดว่าน่าจะดีขึ้นนะคะประกันฉีดวัคซีนมันเริ่มจะทั่วถึงค่ะแล้วก็คนก็ระมัดระวัง
လူအတော်များများကကွယ်စီထိုးနေကြတဲ့အတွက်အခြေအနေတွေကောင်းလာပြီလို့ထင်ပါတယ်။ကာယောဂါဘေးကိုလည်းလူတွေပိုးပြီးတော့တတိထားလာကြပါပြီလို့ဈေးဝယ်လာသူကပြောသွားတာပါ။ပုတ်ကူးဆက်နိုင်ခြင်းများတဲ့ပြည်နယ်29ခုကအလားပြင်ဆိုင်တွေ၊စပင်ညက်ဆိုင်တွေနဲ့အနိုင်ခန်းတွေအပြင်အာကစားကွင်းတွေကိုပါပြန်ဖွင့်လိုက်ပါတယ်။ COVID-19 ကာယောဂါကကွယ်ထိန်းချုပ်ရေးအဖွဲ့ကဩဂုတ်လ29ရက်နေ့ကထုတ်ပြန်လိုက်တဲ့ကြေညာချက်အရစားတောက်ဆန်တွေမှာလည်းလူအခန့်အသတ်နဲ့ဝင်ရောက်စားသုံးခွင့်ပြုလိုက်ပါတယ်။စီပွားရေးလုပ်ငန်းရှင်တွေအနေနဲ့ကလည်းသူတို့ဝန်ထမ်းတွေကိုကကွယ်စီအပြည့်ထိုးပေးဖို့နဲ့ပုံမှန်ပိုးစစ်တာတွေလုပ်ဖို့တိုက်တွန်းထားပါတယ်။ပိုးမရှိကြောင်းဆေးစစ်ချက်ပြနိုင်သူတွေဒါမှမဟုတ်ကကွယ်စီထိုးပြီးကြောင်းသက်တည်ပြနိုင်သူတွေကိုပဲဆိုင်ဝင်ခွင့်ပြုဖို့လည်းအကြံပေးထားပါတယ်။ကာယောဂါကြောင့်ထိခိုက်နေရတဲ့နိုင်ငံစီပွားရေးကိုအမြဲကင်းစွာပြန်ဆောင်နိုင်ဖို့ကန့်သတ်ချက်တွေဖြေလျှော့ပေးတာပြင်ဆင်ပြောင်းလဲတာမျိုးလုပ်ဖို့လိုတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။COVID-19 ကာယောဂါတက်နဲ့အဆိုးဆုံးကျုံနေရတဲ့ထိုင်းနိုင်ငံမှာကကွယ်စီတွေကိုပါအရှိန်မြှင့်ထိုးနှံပေးနေပေမဲ့လို့ပြည်သူ66တန်းကျော်တဲ့က17ရာခိုင်နှုန်းကိုပဲကာကွယ်စီအပြည့်ထိုးပေးရပါသေးတယ်။